ကမ္ဘာငြိမ်းချမ်းရေးညီညွတ်ရေးနဲ့လူမျိုးရေးဆိုင်ရာဘာသာပေါင်းစုံညီလာခံကြီးကဘလို့ရွေချက်တွေနဲ့ကျင်းပဖြစ်တယ်ဆိုတာကိုမင်ကြားပေးအောင်ဗျာ
။ဒီရေချက်ကတော့ဒီကောင်းစင်တိုင်းပေါ်ကြီးဟာ peace and harmony and security ဆိုကမ္ဘာငြိမ်းချမ်းရေးညီညွတ်ရေးနဲ့လူမျိုးရေးအတွက်ဒီစီဝဲကြီးဘာသာပေါင်းစုံဆွေးနွေးတိုင်ပင်ကြတဲ့ပွဲဖြစ်ပါလေ။မြန်မာနိုင်ငံပါဝင်ပေါ့နိုင်ငံတိကျပြောမယ်ဆိုရင်28နိုင်ငံပေါ့။အဲတော့အမေရိကန်နိုင်ငံတို့နောက်နိုင်ငံတွေက UK တို့ပေနူဘာလို့အစပါလာပါလဲများသောအားဖြင့်ဒီရှေ့အာရှများပါလဲဦးဇင်းတို့အဓိကကတော့အိန္ဒိယနိုင်ငံရဲ့မြန်မာနိုင်ငံရဲ့ဂျပန်နိုင်ငံကအဓိကဖြစ်ပါလဲ
ဒီနှစ်အကြာညီလာခံကြီးအပြီးမှာသဘောထားကြေညာချက်တစ်စောင်ကိုထုတ်ပြန်ခဲ့တာကိုတွေ့ရပါတယ်ဗျာသတင်းထုတ်ပြန်ချက်အနည်းချက်ဆိုရင်ဘာများဖြစ်မလဲဗျာ
ဘာသာတစ်ခုနဲ့တစ်ခုပေါ့နော်ချင်းချင်းအပြန်လန်နှစ်နောက်ရှေ့ကြီးပေါ့ညီငယ်ရဲ့ပြူပေါင်းဆောင်ရွက်ရေးပေါ့နောက်တစ်ခါဘာသာတစ်ခုနဲ့တစ်ခုအချင်းချင်းအပြန်လန်လေးစားရေးကိုင်းဆိုင်ရေးယုံကြည်ပေးရေးပေါ့ဒီကတော့ဒါပါပဲဒါကတစ်ချက်ပေါ့နောက်တစ်ခုကဒီငြိမ်းချမ်းရေးနဲ့ညီညွတ်ရေးအတွက်သဘောထားပါဝင်ခြင်းတွေကိုလည်းပဲအာရုံစုစိုက်ပြီးတော့ဝိုင်းဝန်းပြီးတော့ထိန်းသိမ်းရေးဆိုတဲ့အချက်တွေလည်းပါပါတယ
်ဘာသာရေးကိုခုတော့လုပ်ပြီးတော့အမုန်းစကားပြောတာတွေမဟုတ်မမှန်ဝါဒဖြန့်တာတွေနဲ့ပတ်သက်ပြီးတော့ဘလို့သဘောထားရှိပါတယ်လေဗျာ
ဘာသာတရားကိုခုတော့လုပ်ပြီးတော့တယောက်နဲ့တယောက်ငင်းပွားတာတွေရှိပါတယ်အဲ့ဒါတွေလုံးပြီးတဲ့စကားတွေပေါ့တခုကိုတယောက်နဲ့တယောက်ပုတ်ခတ်ပြောဆိုတာတွေပေါ့အဓိကတော့အဲ့ဒါပါပဲအဲ့ဒါကြောင့်အချက်တစ်ချက်အနေနဲ့ပါတာကဘာသာတစ်ခုနဲ့တစ်ခုအပြန်အလှန်လေးစားရေးဘာသာနဲ့တစ်ခုနဲ့တစ်ခုမနှောက်ရှက်ရေးဆိုတဲ့အချက်ကိုလည်းထည့်ထားတဲ့အတွက်အဲဒီအတွက်ကိုထပ်ဆောင်ခြင်းဖြစ်ပါလေ
။ကမ္ဘာငြိမ်းချမ်းရေးနဲ့ပတ်သက်ပြီးတော့ဆွေးနွေးတဲ့နေရာမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့တရားဆွေးနွေးတဲ့သဘောမျိုးတွေရှိခဲ့လားဖေ။တီတကူဆရာတော်ဖေကြီးရောဘာမှမင်ကြားခဲ့တယ်များရှိလဲဖေ။အ
ဲဒီလိုမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့တရားမိန့်တာလို့မရှိပါဘူး။ဆွေးနွေးလို့ဆရာတော်ဖေကြီးရဲ့ဒီမိန့်ခွန်းနဲ့မှာကြတော့အကုန်ဒီပညာရှင်တွေအတိုင်းပါပဲဆရာတော်ကြီးရဲ့မိန့်ခွန်းတွေပါလေ။
ကမ္ဘာနိုင်ငံတည်တည်ရဘာသာရေးကောင်းဆောင်နေရာဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့တို့ဘာအများပြောသွားတာများရှိလဲဗျ
မြန်မာနိုင်ငံကိုဥတည်ပြီးတော့ပြောသွားတာမျိုးမရှိပါဘူးဒီကမ္ဘာလုံးကိုဥတည်ပြီးတော့ပြောတာပါဒီကမ္ဘာလုံးကိုဥတည်ပြီးတော့ဒီကမ္ဘာလုံးမှာဖြစ်နေတဲ့ဘာသာရေးကိုကုလုံးလုပ်ပြီးအရင်ပွားမှုတွေဥပါဒဖြစ်မှုတွေတရားနဲ့အပြန်အလှန်ဟိုမုန်းဒီရေးစကားတွေပြောမှုတွေအဲ့ဒါတွေကိုဒီလိုတို့ပြင်းသွားအောင်ရှင်းသွားအောင်ပြန်လည်ယုံကြည်မှုတည်ဆောက်ပြီးတော့ပြန်လည်လေးစားမှုတွေဖြစ်အောင်လုံးမပဲဦးဇင်းတို့ငြိမ်းချမ်းရေးတည်ဆောက်နိုင်မယ်ဆိုပြီးရွေးချင်းနဲ့ဆွေးနွေးကြတာပါ
ဒီကမ္ဘာနိုင်ငံအသီးသီးကဘာသာရေးခေါင်းဆောင်တွေဆွေးနွေးသဘောတူထုတ်ပြန်ထားတဲ့အချက်တွေကိုလိုက်နာနိုင်ဖို့ကမ္ဘာနိုင်ငံအသီးသီးကခေါင်းဆောင်တွေလူပုဂ္ဂိုလ်တွေအနေနဲ့ဘယ်လိုများဆောင်ရွက်သွားဖို့လိုမလဲဖေ။အ
ဲဒါနိုင်ငံခေါင်းဆောင်အသီးသီးကနေနိုင်ငံခေါင်းဆောင်အသီးသီးပြင်မကပါဘူးဆိုလို့ဘာသာရေးခေါင်းဆောင်တွေကကိုယ့်ဘာသာနဲ့ကိုဒါတွေကိုခေါ်ပြောပို့ချဖို့လိုပါတယ်။ဆိုလို့ဘာသာတိုင်းဘာသာတိုင်းဟာတကယ်တော့ဘာသာရေးဟာတကယ်တော့ငြိမ်းချမ်းရေးညီညွတ်ရေးတို့ဖြစ်ပါတယ်။အဲဒါတွေကိုလူတွေကိုမှန်မှန်ကန်ကန်နားလည်လာအောင်မှန်မှန်ကန်ကန်ခေါ်ပြောဖို့လိုပါတယ်။
တခြားကိုးကွယ်ရာဘာသာများရဲ့အရေးကိစ္စများမှာဝင်ရောက်ဆွတ်ဖက်နောက်ဆက်ခြင်းမပြုဘဲနဲ့ထိန်းသိမ်းဆောင်ရွက်ပြီးတော့ငြိမ်းချမ်းရေးအတွက်ပူးပေါင်းဆောင်ရွက်သွားမယ်ဆိုတဲ့အချက်ကိုတပည့်တော်ကိုအကျယ်ရှင်းပြပေးပါလားဗျ။
တခြားဘာသာတွေကိုဘာသာတရားတွေကိုမဟုတ်မမှန်ပေါ့ဆွဆွဲတာမျိုးမလုပ်ဖို့ပေါ့အဲဒီကအဲ့ဒါပါပဲဘာသာတရားနဲ့ဘာသာတစ်ခုနဲ့တစ်ခုယုံကြည်မှုဖြစ်စေတဲ့စကားမျိုးပြောဆိုတာမျိုးမဟုတ်ပဲငြိမ်းချမ်းရေးကိုဆွဆွဲတဲ့စကားမျိုးတွေငင်းပွားစရာဖြစ်တဲ့စကားမျိုးတွေချောင်ရှားဖို့ပြုကြပါဦ
းဥတည်ပါတယ်ဗျာကျေးဇူးတင်ပါတယ်ဗျာ
ဟုတ်ပြီဟုတ်ပြီဟုတ်ပြီ